Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးရညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2023ခုနှစ်ဇွန်လ18ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းလိုမီတာ3251နဲ့လိုင်းလိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းလိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ပြည်အသွေအကွေးကြပါစေကျမခင်ပြူထွေးပါမြမရင်းနှီးချင်းထိုင်းနိုင်ငံမှာကျင်းပဖို့ပြင်နေတဲ့မြမအရေးအလို့သဘောဆွေးနွေးပွဲကိုပယ်ဖြတ်ဖို့ NUG ကတောင်းဆိုထားပါတယ်နောက်ဒီမြမညဉ့်ညက်ရေးလမ်းစာကတော့မမြင်ရသေးဘူးလို့အမေရိကန်နဲ့စင်ကာပူနိုင်ငံသားရေးဝန်ကြီးတွေကမနေ့ကပြောဆိုလိုက်ပါတယ်ယူကရိန်းနိုင်ငံမှာတော့စာတင်ကြောင်းတစ်ခုအကြမ်းဖက်တိုက်ခတ်ခံရလို့လူ40ဝန်းကျင်လောက်သေဆုံးသွားပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ဒုအသံအစီအစဉ်မှာဆိုရင်တော့စေအနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံကအလုံသမားတွေအလုံသမားခွင့်ရချိုးဖောက်ခံရတယ်ပိုကြုံလာနေရတာနဲ့ပတ်သက်ပြီးတော့
မှန်လားနဲ့အမှန်တရားပြည့်စံနဲ့လုံးဝမှမကြီးရမရဘူးပြောမယ်ဆိုတော့အကုန်လုံးအဲ့တော့အလုံသမားတွေစိတ်ဓာတ်တွေလည်းပြားနေတာကိုစိတ်တွေမကန့်မြင်ဖြစ်နေကြတာပေါ့နော်
အလုတ်ထုတ်ခံရတဲ့စက်ရုံမန်နေဂျာတဦးပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမကြခင်မှာနားဆင်ရမှာပါဒါပြေဥတ္တမောင်သားရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစည်းအဝေးကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ရန်နိုင်တို့ကအချိန်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံဆက်ဆံရေးမှာတာဝန်ရေးအရအဆက်အသွယ်မပြတ်ရှိဖို့အရေးကြီးတယ်ဆိုတာအဓိကဆွေးနွေးသွားဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်တရုတ်နိုင်ငံကိုတွားရောက်နေပါပြီ။တရုတ်ထောက်လှမ်းရေးမိုးပြံဘူကောင်ကြီးလို့ယူဆရတဲ့အေယာမမိုးပြံဘူကောင်ကြီးတခုအမေရိကန်ပိုင်နဲ့တည်းရောက်ရှိထောက်လှမ်းခဲ့ပုံရတဲ့အဖြစ်အပျက်ပြီးခဲ့တဲ့ဖေဖော်ဝါရီလမှာကြုံခဲ့ရပြီးတဲ့နောက်ရွှေ့ဆိုင်းထားတဲ့ခီးစဉ်ဖြစ်ပါတယ်။သမ္မတဘိုင်ဒန်ဆွေရလက်ထက်တရုတ်နိုင်ငံကိုပထမဆုံးတွားတဲ့အမေရိကန်အဆင့်မြင့်ဆုံးအရာရှိလည်းဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ပေကျင်းမြို့တော်မှာဘယ်သူတွေနဲ့တွေ့ဆုံမှုရှိသလဲဆိုတာနိုင်ငံသားရေးဌာနထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပေမဲ့လို့တရုတ်အစ်စ်မြေတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာနိုင်ငံဆက်ဆံရေးတာဝန်သိစွာစီမံခန့်ခွဲနိုင်အောင်ဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားဖို့အရေးကြီးတယ်ဆိုတဲ့ကိစ္စဆွေးနွေးလိမ့်မယ်လို့ပြောဆိုထားပါတယ်နိုင်ငံနဲ့သက်ဆိုင်တဲ့ကိစ္စတွေအပြင်ကမ္ဘာအရေးဒေသတွင်းအရေးနဲ့အမေရိကန်တရုတ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုပူးပေါင်းဖြည့်ရှင်းနိုင်ရေးအလားအလာတွေကိုလည်းဝန်ကြီးဘလင်ကန်ဘက်ကဆွေးနွေးမယ်လို့ပြောပါတယ်မူရင်းစည်းဝါးအဖြစ်သုံးဆွဲနိုင်တဲ့ဖက်ဒနယ်ဆေးတွေတရားမဝင်အမေရိကန်ပြည်ထောင်စုရဲ့ခိုးသွင်းနေတဲ့ကိစ္စကိုလည်းအဓိကထားဆွေးနွေးဖို့ရှိတယ်လို့နိုင်ငံသားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကိုတရုတ်ကာကွယ်ရေးဝန်ကြီးကပြီးခဲ့တဲ့စင်ကာပူဆွေးနွေးပွဲတစ်ခုမှာတီးတန့်ဆွေးနွေးဖို့တရုတ်ဘက်ကငြင်းဆန်ခဲ့ပြီးတော့မကြခင်မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးတရုတ်နိုင်ငံကိုတွားရောက်နေတာဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ရဲ့ခီးစဉ်ကိုအမေရိကန်လွှတ်တော်ကလည်းအနီးကပ်စောင့်ကြည့်နေတာပါ။မနေ့တော့ကြနေကဝါရှင်တန်ကနေထွက်ခွာမသွားခင်ဝန်ကြီးဘလင်ကန်ဟာတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဖတ်ချင်တဲ့တယ်လီဖုန်းပေါ်မှာဆက်သွယ်စကားပြောခဲ့ပါတယ်။နှစ်နိုင်ငံလုံးအနေနဲ့တရုတ်နိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့ကြိုးပမ်းမှုတွေအပေါ်မှာနှစ်ဖက်အပြန်အလှန်ထောက်ခံခဲ့ကြတယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာအကောင်းမြင်ဖို့ခက်တယ်လို့အမေရိကန်နဲ့စင်ကာပူတို့ကပြောကြားလိုက်ပါတယ်။ဝါရှင်တန်မြို့တော်ကိုလာရောက်တဲ့စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Vivian Balakrishnan နဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Anthony Blinken တို့ဇွန်လ16ရက်နေ့တောက်ကြနေကတွေ့ဆုံခဲ့ကြစဉ်မှာခုလိုပြောကြားခဲ့တာဖြစ်ပါတယ
် But the bigger question is when will peace come back Tony I'm afraid I remain pessimistic
မြန်မာနိုင်ငံမှာဘယ်တော့ပြန်ငြိမ်းချမ်းမှာလဲဆိုတာအကြီးမားဆုံးမေးခွန်းဖြစ်နေတယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီး Balakrishnan ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Blinken ကိုပြောပြီးသူ့အနေနဲ့တော့အဆိုးဘက်ကပဲမြင်နေတယ်လို့ပူရဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကလည်းစင်ကာပူနိုင်ငံသားရဲ့ဝန်ကြီးပြောကြားသွားတဲ့အတိုင်းပဲလို့ခုလိုတုံ့ပြန်ပါတယ
် You can sign my name on to every word of what the foreign minister just said including unfortunately the pessimism that he expressed at the end which
နိုင်ငံသားရဲ့ဝန်ကြီးပြောသွားသမျှစကားတိုင်းကသူနဲ့သဘောထားတစ်ခုတည်းဖြစ်ကြောင်းအထူးသဖြင့်နောက်ဆုံးပြောသွားတဲ့အကောင်းမြင်လို့မရသေးဘူးဆိုတဲ့အချက်ကိုသူတို့နှစ်ယောက်လုံးလက်ခံတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Blinken ကပြောကြားသွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာကြမ်းဖက်မှုတွေဆုံးသတ်ဖို့ဖန်ဆီးခံထားသူတွေလွတ်မြောက်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အမေရိကန်အနေနဲ့အာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုပံ့ပိုးကူညီဖို့အာရုံစိုက်ထားတယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားသွားခဲ့ပါတယ် မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်စေရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာနိုင်ငံဘက်ကလိုက်နာဆောင်ရွက်ခြင်းမရှိသေးဘူးဆိုတာကိုလည်းအမေရိကန်နဲ့အာဆီယံနိုင်ငံသားဝင်ကြီးနှစ်ယောက်လုံးကဒီပူးတွဲသတင်းစာရှင်းလင်းပွဲမှာထောက်ပြသွားခဲ့ပါတယ်။ဒီသဘောတူညီချက်တွေကိုတည်တာတဲ့လက်တွေ့အကောင်ထည်ဖို့ဆောင်ရွက်မှုတွေမလုပ်သေးမချင်းမြန်မာနိုင်ငံကိုထိပ်သီးဆွေးနွေးပွဲတွေအဆင့်မပြောနဲ့နိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲမှာတော့ပြန်လည်တက်ရောက်ခွင့်ပေးဖို့စောနေသေးတယ်လို့စင်ကာပူနိုင်ငံသားဝင်ကြီးဘာလာခရစ်စတန်ကပြောကြားခဲ့ပါတယ်။မကြာခင်ကကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာအာဆီယံခေါင်းဆောင်တွေအလုံးဒါကိုလက်ခံထားတယ်လို့သူကဝါရှင်တန်မြို့တော်မှာတောက်ကြနေကပြောကြားခဲ့ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာကျင်းပမယ့်မြမရေးအလွတ်သဘောဆွေးနွေးပွဲကိုမြမစစ်ကောင်စီနိုင်ငံသားဝင်ကြီးတက်ရောက်ဖို့ဖိတ်ကြားထားတယ်ဆိုတာသိရလို့စိတ်ပြက်ရတယ်လို့ဒီအစည်းအဝေးကိုဖျက်သိမ်းတင်တယ်လို့ဂျာကာလာမြူသားညညရေးအစိုးရ NUG ကပြောဆိုလိုက်ပါတယ်။မြမရေးပြဿနာကိုဖြေရှင်းရမှာမြမတိုင်းရင်းသားပြည်သူတရက်လုံးကိုကိုစားပြုတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေပါဝင်ဖို့လိုအပ်တဲ့အကြောင်းအဓိကထောက်ပြထားတယ်လို့စစ်ကောင်စီကိုဖိတ်ကြားတာကတော့မြမပြည်သူတွေရဲ့ဆန္ဒကိုမျက်ကွယ်ပြုပြီးလူလူကိုရဲရဲဆက်ဆက်ဖိနှိပ်နေတဲ့အကြမ်းဖက်စစ်အုပ်စုကိုအတိမတ်ပြုရာရောက်တယ်လို့ NUG နိုင်ငံသားရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ကန့်ကွက်လိုက်တာပါ။မြန်မာအင်ဒီဂျင်ထိုင်းဆိုရအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုအလေးထားဖို့တိုက်တွန်းတယ်လို့ဖိတ်ကြားခံရတဲ့နိုင်ငံတွေကိုလည်းဒီအစည်းအဝေးမတက်ရောက်ကြဖို့ NUG ကတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံမှာမနက်ဖြန်ဇွန်လ18ရက်နေ့19ရက်နေ့ရက်တာကျင်းပဖို့စီစဉ်နေတဲ့မြမရေးအလို့သဘောဆွေးနွေးပွဲကိုအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကလည်းပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်။ထိုင်းနိုင်ငံရဲ့ဖိတ်ကြားမှုကိုဇွန်လ15ရက်နေ့နေ့စွဲနဲ့အင်ဒိုနီးရှားကအကြောင်းပြန်ထားတဲ့စာထဲမှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူရီကမြမပြည်ထနာကိုချင်းကန်ဒီပုံစံအစ်စ်နဲ့ရှာဖို့နောက်ပြန်လည်ထိတွေ့ဆက်ဆံဖို့ဆိုတဲ့သဘောမျိုးပုံသဘောတူညီချက်ရထားတာမရှိသေးတဲ့အကြောင်းထောက်ပြထားပါတယ်။အာဆီယံ2ကိုယ်စားလှယ်ရုံးအနေနဲ့လည်းအားလုံးပါဝင်တဲ့ဆွေးနွေးပွဲကနေမြန်မာနိုင်ငံရဲ့ပြည်ထနာဖြည့်ရှင်ဖို့အတွက်မြန်မာနိုင်ငံကအရေးပါတဲ့အဖွဲ့အားလုံးနဲ့ထိတွေ့ဆက်ဆံလှုပ်ဆောင်နေပါတယ်လို့ဝန်ကြီးမဆူရီကပြောပါတယ်။အလားတူမလေးရှားနိုင်ငံကလည်းဒီထိုင်းကဖိတ်ထားတဲ့မြန်မာရေးဆွေးနွေးပွဲတက်ဖို့ညှင်းဆဲထားတဲ့အကြောင်းဒီဆွေးနွေးပွဲကိစ္စနဲ့နှီးဆက်တဲ့အာဆီယံအရာရှိတဦးက AFP သတင်းဌာနကိုပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲစင်ကာပူနိုင်ငံသားရဲ့ဝန်ကြီးကလည်းအခုလိုဝန်ကြီးအဆင့်မြန်မာနဲ့ပြန်ပြီးတော့ဆွေးနွေးဖို့ကမသင့်တော်သေးတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့မနေ့ကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။အခုလိုထိုင်းနိုင်ငံမှာမြမရေးအလို့သဘောဆွေးနွေးပွဲကျင်းပဖို့စီစဉ်နေတာနဲ့ထိုင်းဆိုရရဲ့ဖိတ်ကြားမှုအပေါ်မှာမြမစစ်ကောင်စီပြောခွင့်ရတဲ့တာဝန်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းထားပေမဲ့လို့အခုချိန်ထိကတော့အကြောင်းပြန်တာမသိရသေးပါဘူးရှင်။
မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံချင်းမိုင်ခရိုင်ထဲမှာစိတ်ကြွဆေးပြားတွေတည်ဆောင်လာတဲ့မြန်မာနှုတ်ကိုဖမ်းဆီးခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါရတယ်။ဇွန်လ15ရက်နေ့ကထိုင်းနဲ့မြန်မာနယ်စပ်ကထိုင်းနိုင်ငံထဲဝင်လာတဲ့မတင်ကားပွဲလူ3ဦးကိုနယ်ကြားဆောင်တပ်တွေနဲ့တာဝန်ရှိသူတွေတွေ့ရှိတဲ့အတွက်စစ်ဆေးစဉ်မှာစိတ်ကြွဆေးပြား3သိန်းကျော်နဲ့နှစ်ဦးကိုဖမ်းမိတယ်လို့နယ်မြေကန်ဒုရဲချုပ်စွန်ပရာဆောင်းရန်တွန်ကအခုလိုပြောကြားခဲ့ပါရတယ်။အခုနှစ်တွင်ရွှေပြည်ကံဒေသမှာစိတ်ကြွဆေးပြားမောင်းခိုကူးမှုပမာဏများပြားလာနေတဲ့အတွက်နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကအထူးပိတ်ဆို့စောင့်ကြည့်ဖမ်းဆီးမှုတွေလုပ်နေတာဖြစ်ကြောင်းထိုင်းဘာသာနဲ့ပြောကြားသွားခဲ့တာဖြစ်ပါတယ်။ဖမ်းမိသူတွေကသူတို့ဟာမြန်မာလူမျိုးတွေဖြစ်တယ်လို့ပြောကြတယ်လို့ဆိုပါတယ်။သုံးဦးတည်းကတဦးကတော့ရဲအစစ်ဆေးမခံရခြင်းထွက်ပြေးလွတ်မြောက်သွားတယ်လို့ပြောပါတယ်။မွေးစေးဝါးတွေနဲ့ဖမ်းမိသူနှစ်ယောက်ကိုချင်းတောင်မြို့ရဲစခန်းမှာဖမ်းကြုတ်ထားပါတယ်။သူတို့ကိုထိုင်းနိုင်ငံရဲ့မွေးစေဝါတားမြစ်ဥပဒေတွေအရရေးယူမှာဖြစ်ပြီးတော့ကွင်းဆက်တရားခံတွေကိုဖော်ထုတ်ဖမ်းဆီးသွားမယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ထိုင်းမှာနယ်စပ်မြို့တွေမှာမကြာခဏဆိုသလိုမွေးစေဝါတွေဖမ်းမိနေတာဖြစ်ပြီးတော့ဂျွန်လ13ရက်နေ့ကလည်းတာချီလေးဘက်ကလိုယူဆရတဲ့ဘိန်းဘူးနဲ့ကတ်တမင်6ကီလိုဂရမ်ကိုပိုင်ရှင်မဲ့သိမ်းဆီးမိခဲ့ပါတယ်ခင်ဗျာ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗျာ VOA American တန်ကနေစနေနေ့ညအတွက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်UN နိုင်ငံနောက်ပိုင်းမှာရှိတဲ့ကျောင်းကျောင်းကိုအကြမ်းဖက်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်မှုအတွင်းမှာကလီးငယ်တွေအပါအဝင်လူ40ထက်မနည်းသေဆုံးသွားပါတယ်။ ISIS စစ်သွေးကြွနဲ့ဆက်နွယ်တဲ့စစ်သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ဒီလိုလူ40ထက်မနည်းသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောကြားပေမဲ့ကလီးငယ်ဘယ်နှယောက်လဲဆိုတာတိကျမသိရပါဘူး။အစိုးရပိုင်း New Vision သတင်းစာကသေဆုံးသူ39ယောက်ဟာကျောင်းသားကလီးငယ်တွေဖြစ်တယ်လို့ပြောပါရတယ်။ကွန်ဂိုသမ္မတနိုင်ငံနဲ့နယ်စပ်နားမှာရှိတဲ့မန်ပွန်ဝီမြို့က လူဘီရီယာမူလာတန်းကြောင့်တိုက်ခိုက်ခံရမှုအတွင်မှာ၈ယောက်ထက်မနည်းလေဒဏ်ရာပြင်းထန်ရခဲ့ပါတယ်။၅ယောက်ဝန်းကျင်ရှိတဲ့တိုက်ခိုက်သူတွေဟာအဲ့ဒီမျိုးမှာ၂ရက်လောက်ကြိုရောက်နေကြပြီးပြစ်မှတ်တွေကိုကြိုတင်မှတ်သားထားပုံရတယ်လို့စစ်တပ်ကပြောပါတယ်။ကိုကိုနိုင်ငံထဲမှာခြေဆိုင်တဲ့ ADF စစ်သေးကြွအဖွဲ့တိုက်ခါတိုက်ခိုက်တာဖြစ်ပြီးတော့သူတို့နောက်ကိုလိုက်လံရှာဖွေနေတယ်လို့စစ်တပ်ကပြောပါတယ်။ဒီမူလာတန်းကြောင့်တိုက်ခိုက်ခံရမှုအတွင်မှာကျောင်းဆောင်တွေမိရှုခံခဲ့ရတယ်လို့အစားအသောက်တူလောင်ထားတဲ့နေရာတွေလည်းဖျက်ဆီးခိုးယူသွားကြတယ်လို့ရဲကပြောပါတယ်ရှင်။
Ukraine Russia စစ်ပွဲဆုံးသတ်နိုင်အောင်ကြိုးပမ်းတဲ့အနေနဲ့တောင်အာဖရိကသမ္မတ Cyril Ramaphosa ဦးဆောင်တဲ့အာဖရိကတိုက်နိုင်ငံခေါင်းဆောင်အဖွဲ့ဟာရုရှားသမ္မတ Vladimir Putin နဲ့ Saint Petersburg မြို့မှာဒီနေ့တွေ့ဆုံဖို့ရှိပါတယ်။အာဖရိကခေါင်းဆောင်အဖွဲ့ဟာတောက်ကြနေ့ကတော့ Ukraine သမ္မတ Vladimir Zelensky နဲ့တွေ့ဆုံခဲ့ကြပါတယ်။ Ukraine စစ်ပွဲရဲ့တက်ရောက်မှုကအာဖရိကနိုင်ငံတွေမှာကော်ဗစ်-19 နဲ့ဓာတ်မြေဩဇာတွေပြက်လက်ဈေးတက်ကုန်သလိုနိုင်ငံတွေကြားဆက်ဆံရေးအဖို့ထစ်တွေဖြစ်ရတဲ့အထိတက်ရောက်မှုတွေကြီးမားတယ်လို့ရုရှားနဲ့ဆက်ဆံရေးကောင်းမွန်နေတဲ့တောင်အာဖရိကသမ္မတ Ramaphosa ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။ငြိမ်းချမ်းရေးမစ်ရှင်အဖြစ်နဲ့သူတို့အဖွဲ့အနေနဲ့ Zelensky ရဲ့သဘောထားကိုရောသမ္မတ Putin ဘက်ကသဘောထားကိုပါနားထောင်ဖို့လာရောက်တာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။စစ်ပွဲဆုံးသတ်ရေးတန်တမာရေးနီလန်းနဲ့ငြိမ်းချမ်းရေးဆွေးနွေးအဖြစ်ရှာရေးတို့ပါဝင်တဲ့အချက်ဆွဲချက်ပါတဲ့ငြိမ်းချမ်းရေးအစီအစဉ်တွေကိုလည်းတင်ပြခဲ့ကြပါဗါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းခါကစ်ဒေသမှာဒေသကမြို့လေးတစ်ခုမှာရုရှားတို့ရဲ့မစ်ဆိုင်းဒုံးနဲ့တိုက်ခိုက်မှုကြောင့်၄ယောက်သေဆုံးခဲ့တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာအခရီးကင်းတယ်လို့လူသိများတဲ့ဝန်ကြီးချုပ်ဟောင်းရှင်လင်းပါရဲ့သားနာမည်ကြီးကျော်မော်တယောက်ဖြစ်တဲ့ဆရာဘော့လစ်ပိုင်ကိုခရစ်ပိုဒီဂျစ်တယ်ငွေကြေးတန်းနဲ့ချီလိမ့်လည်မှုနဲ့အရင်းနှီးမြှုပ်နှံသူတွေကတရားစွဲလိုက်ပါတယ်။မစ္စတာကလင်းမောင်ယိုးသားလို့နာမည်ကြီးတဲ့လက်ရှိထိုင်းလွတ်တော်ဥက္ကဋ္ဌလည်းဖြစ်ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ချွန်လင်းပိုင်ရဲ့သားတဦးတည်းသောသားဖြစ်တဲ့ဒီဆူရာဘော့လင်ပိုင်ကိုခရစ်ပတိုငွေကြေးရင်းနှီးမြှုပ်နှံသူတွေကစုပြီးတော့တရားစွဲလိုက်တာပါ။သူပါတဲ့ခရစ်ပတိုရိုနီ NFT စီမံချက်မှာငွေကြေးပမာဏထိုင်းဘတ်15တန်လိမ့်လည်ခံလိုက်ရတယ်ဆိုပြီးရင်းနှီးမြှုပ်နှံသူတွေကတရားစွဲလိုက်တယ်ဆိုတာကိုတော့ထိုင်းဆိုရပိုင် PBS သတင်းမှာဖော်ပြထားတာပါ။ဒီနှစ်ထဲအားယူသွားတဲ့ဒီမိုကရက်လွတ်တော်အမတ်နှစ်ဦးရဲ့လက်လက်နေရာမှာယာယီလွတ်တော်အမတ်ဖြစ်တဲ့အစားထိုးတာဝန်ထမ်းခဲ့ပြီးတော့လက်ရှိထိုင်းလွတ်တော်ဥက္ကဋ္ဌရုံးမှလုံနေတဲ့ဆူရာဘော့လစ်ပိုင်ကတော့သူဆွဆွဲခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်ချက်ပေးဖို့ PBS သတင်းဌာနကညင်ထားပါတယ်။သူ့ရဲ့ရှင်းနေကသာဒီကိစ္စကိုကန့်တွယ်နေပါတယ်လို့တုံ့ပြန်ပြောခဲ့ပါတယ်ရှင်
။ Euro 2024ဥရောပဖလားခြေစစ်ပွဲတွေကိုမနေ့ကကစားခဲ့ကြတာမှာနာမည်ကြီးအသင်းတွေကအင်္ဂလန်ပြင်သစ်နဲ့ဒန်မတ်အသင်းတို့အနိုင်ရခဲ့ကြပါတယ်။အော်စတြေးလျကပြင်သစ်နဲ့ဂျီဘရော့တာပွဲမှာတော့ပြင်သစ်က3ဂိုးမရှိနဲ့နိုင်သွားပါတယ်ပြင်သစ်အတွက်ဂိုးတွေကိုတော့တိုက်စစ်မှုတွေဖြစ်တဲ့ဂျရူးအမ်ဘာပေတို့ကတဂိုးစီတွင်းခဲ့ကြပြီးတော့ဂျီဘရော့တာကကိုဂိုးကိုတဂိုးတွင်းခဲ့ပါတယ်ဒီအုပ်စုမှာတော့ဂရိစ်နဲ့အိုင်ယာလန်တို့ပွဲမှာဂရိစ်က2ဂိုးတဂိုးနဲ့နိုင်ပါတယ်ဒါကြောင့်ဒီအုပ်စုမှာပြင်သစ်က3ပွဲလုံးနိုင်ပြီးတော့6မှတ်ရထားပြီးတော့ဂရိစ်ကတော့2ပွဲကစားပြီး6မှတ်ရထားပါတယ်အုပ်စုစီမှာတော့အင်္ဂလန်ကမော်တာနဲ့ကစားခဲ့ပြီးတော့အင်္ဂလန်က4ဂိုးမရှိနဲ့နိုင်ပါတယ်မော်တာဘက်က10မိနစ်မှာကိုကိုကိုတကိုးသွင်းခဲ့ပြီးတော့အင်္ဂလန်အတွက်ဂိုးတွေကိုတော့အလက်ဇန်ဒါအာနိုဟယ်ရီကိန်းနဲ့ကယ်လမိုဆမ်တို့ကတကိုးစီသွင်းခဲ့ကြတာပါအင်္ဂလန်ဟာဒီပွဲနိုင်လို့အုပ်စုစီမှာ3ပွဲကစား3ပွဲနိုင်ပြီးတော့ကိုးမှရထားပါတယ်မနေ့ကကျန်တဲ့ပွဲတွေမှာတော့ဒန်မတ်ကမြောက်အာလန်ကိုတကိုးကိုမရှိနဲ့နိုင်ပြီးဖင်လန်ကစလိုဗေးနီးယားကို2ဂိုးမရှိဆွစ်ဇာလန်ကအန်ဒိုရာကို2ဂိုးတကိုးယူကရိန်းကမြောက်မက်ဆီဒိုနီးယားကို3ဂိုး2ဂိုးနဲ့နိုင်ပြီးတော့တူရကီကလက်ဗီးယားကို3ဂိုး2ဂိုးနဲ့နိုင်ပါတယ်အာရှဘက်ကခြေစမ်းပွဲတွေမှာတော့တရုတ်ကမြန်မာကို4ဂိုးမရှိနဲ့နိုင်ပြီးတော့တရုတ်တိုင်ပင်နဲ့ထိုင်းတို့2ဂိုးစီစီကျသွားခဲ့ပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူနေနဲ့ကျွန်တော်ရန်တိုင်းတို့အချင်းညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ဒုအတန်အစည်းအဝေးကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းအလုပ်ပြုတ်သွားတဲ့အလုပ်သမား1.6တန်းရှိတယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ ILO ကထုတ်ပြန်ထားပါတယ်စက်ရုံအလုပ်ရုံတွေအများအပြားပိတ်ကုန်တာနဲ့အမျှအလုပ်ရှင်တွေကရောကြီးမပြေပဲအလုပ်ဖြုတ်တာတွေတိတိတသာပိုဆိုးလာတယ်လို့အလုပ်သမားအခွင့်အရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်အလုတ်ကန်ရှားပါမှုနဲ့အလုတ်သမားအခွင့်အရေးချိုးဖောက်ခံရမှုတွေတနေ့တစ်ခြားပိုကြုံတွေ့လာနေရတဲ့ဆက်ရုံအလုတ်သမားတွေအကြောင်းကိုတော့ဒီတစ်ပတ်ဒုအသံစီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတီးဖြတ်စီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်ကအောင်ကတော့ရင်နောက်လူငယ်ကြီးလည်းအဲ့လိုမခံရတော့ဘူးနော်အဲကျွန်မအနေနဲ့ဖြည့်ပြောရမယ်ဆိုလို့ရှိရင်တော့ကိုချိုးဖောက်ခံရတယ်ကိုချိုးဖောက်ခံရတယ်ဆိုရင်တော့ဒါတုံ့ပြန်မှု
ဒဇာဇာရော့ပါလာတဲ့မြန်မာအလုတ်သမားအခွင့်အရေးနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာအလုတ်သမားအဖွဲ့အစည်း ILO ကပြစ်တင်ပြောဆိုလိုက်ပါတယ်။ကြာစင်းသွားတဲ့စီးပွားရေးတွေကအလုတ်နည်းနည်းလေးကိုပဲလူထောင်ထဲချီအပြိုင်ဆိုင်အလူရရဖို့လုပ်နေရပါတယ်။ သမဂ္ဂတွေရဲ့လုံလိုက်စွမ်းကိုလည်းထိန်းချုပ်ခံထားရလို့ရော်ကြေးရလို့တဲ့အလုပ်သမားတွေအတွက်ရွေးချယ်စရာကနည်းသွားခဲ့ပါပြီ။ဒါပေမဲ့တိုက်ယူနေကြတဲ့တချို့အလုပ်သမားတွေလည်းရှိပါရဲ့။မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရယ်။ဒီအစီအစဉ်ကို Foundation ဤဝန်တဲကတင်ဆက်ကြဖြစ်ပါရယ်။ဒီတစ်ပတ်ဆောင်ပါကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းတော့ခင်းနှင်းဖြူစိုးကတင်ဆက်ပေးထားပါရယ်ရှင်။
စနေလပိုင်းထီကိုတော့ကျမတို့အလုပ်လုပ်ရတယ်။လတိုင်းတသိန်းပေးမယ်ဆိုပြီးဇန်နဝါရီလကတော့ရတယ်။မတ်လမှာကစက်ယုံကအပီးပိတ်သွားတယ်။လက်ရှိမှာတော့အလုပ်လက်မဲ့ပါ။ကျမအဲ့ဒီစက်ယုံမှာအလုပ်လုပ်နေတာလုပ်သက်ကနှစ်နှစ်ခွဲလောက်တော့ရှိပြီ
။ရန်ကုန်ကစက်ယုံတစ်ခုမှာတနည်းလိုအားက4800နဲ့မတ်ကြီးကြီးဝင်အလုပ်လုပ်ခဲ့ပါတယ်။2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အ ਨੇ ဆုံးလုခလာစာဥပဒေအရအလုသမားတယောက်ကိုအလုထုံမယ်ဆိုရင်လုတက်ကိုလိုက်ပြီးနင်နာချီပေးရမှာဖြစ်ပါတယ်။မကြီးကြီးကတော့သူရတဲ့တလောက်မရခဲ့ပါဘူး။ပိုဆိုးတာကတော့သူအလုတဲ့လဲထမရသေးတာပါ။သူ့မှာကျွေးမွေးရမယ့်တာသမီ3ယောက်ရှိပါတယ်။နေစားအလုသမားဖြစ်တဲ့သူ့ယောက်ျားလာစာကလည်းပုံမှန်မရှိပါဘူး။ဆက်ယုံပေးလိုက်တဲ့အချိန်မှာသူ့မှာကိုဝင်ကရှိနေပြန်ပါတယ်။
နမရရတော့
လေးရရတော့တင်းတယ်။နမရရတော့စက်ယုံပိတ်သွားပြီးတဲ့နောက်ပိုင်းစက်ယုံ၄ယုံလောက်အလုတ်ထက်လျှောက်ဖြစ်တယ်။အင်တာဗျူးခေါ်တဲ့အခါလူကလည်းအသက်38နှစ်လောက်ရှိနေပြီးကိုဝင်းကလည်းရှိနေပြီးဆိုတော့မခေါ်သေးဘူးဆိုပြီးတော့အငင်းခံရတယ်။သူတို့ကတော့ကိုဝင်းရှိလို့တို့အသက်ကြီးလို့တို့တော့မပြောပါဘူး။ကိုလျှောက်တဲ့နေရာကိုပဲတခြားသူကသွားလျှောက်ရင်အလုတ်ကရတယ်။မပြောပေမဲ့ကိုကတိနေတော့စိတ်မကောင်းဖြစ်ရတယ်။ကိုဝင်ရှိရင်အသက်ကြီးရင်ထမင်းမစားရတလို့မျိုးဖြစ်နေတာဗော ဆက်ယုံအလုံယုံ200နီးပါးဟာပြီးခဲ့တဲ့နှစ်ပိုင်းတုန်းကပိတ်သိမ်းဖို့တင်ပြထားပြီးအများစုကရန်ကုန်ကဖြစ်တယ်လို့မြန်မာနိုင်ငံအထက်ချုပ်လုပ်ငန်းရှင်များအသင်းကသိရပါဗျ COVID-19 ကပ်ရောဂါကာလမှာဆက်ယုံအလုံယုံများစွာအပေါ်တက်ရောက်မှုတွေရှိခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းတာဖြစ်လာတော့ဆက်ယုံအလုံသမားတွေနဲ့အလုံသမားအရေးတက်ကြွလှုပ်ရှားသူတွေဟာစစ်တပ်ကိုစန့်ကျင်ဆန္ဒပြရမှာရှီတန်းကပါဝင်ခဲ့ကြပါတယ်။ဖက်ဆက်လုပ်ငန်းတွေကနေထွက်သွားဖို့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေအပေါ်ဖိအားပေးခံရပြီးစီးပွားရေးကလည်းလင်းလင်းမြန်မြန်ကျဆင်းသွားခဲ့ပါတယ်။စေအနာသိမ်းပြီးနောက်ပိုင်းအလုပ်ပြုတ်သွားတဲ့အလုပ်သမားတစ်တသက်မှ6သန်းအထိရှိတယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ ILO ရဲ့အချက်လက်တွေအရသိရပါဗျ။ဆက်ယုံအလုပ်ယုံတွေပိတ်ကုန်တာနဲ့အလုပ်ကင်ရှားပါသွားတာတွေကြောင့်အလုပ်သမားတွေအပေါ်အခွင့်အရေးချိုးဖောက်တာတွေပိုဆိုးလာခဲ့ပါဗျ။ရော်ကြီးမပေးဘဲအလုပ်ဖြုတ်တာတွေကလုံယူးလုံစင်လိုတောင်ဖြစ်လာပြီလို့တက်ကြွလှုပ်ရှားသူတွေကပြောပါဗျ။ဒါတွေကိုကူညီပေးနိုင်တဲ့သူကလည်းနည်းလာခဲ့ပါပြီ။ဖန်ဆီးထောင်ချခံရတဲ့အလုပ်သမားကောင်းဆောင်နဲ့တက်ကြွလှုပ်ရှားသူစုစုပေါင်း300ကျော်ရှိတယ်လို့သမဂ္ဂတွေကဆိုပါတယ်။အလုပ်သမားတွေရဲ့အတန်တွေပိုထွက်လာဖို့လိုတယ်လို့သိသိညွတ်တော့သမဂ္ဂများအဖွဲ့ချုပ်မြန်မာ SDUM ကဒေါ်မျိုးမျိုးအေးကပြောပါတယ်။
ဆိုလို့ရှိရင်တော့တမန်တွေရှိတဲ့နေရာတော်တော်များများမှာတမကယုံတွေဖွင့်ထားကြတယ်ဆိုတော့သူတို့ကတိနေတယ်လို့ယုံနဲ့စိုင်းပုံတွေလည်းတင်ထားကျွန်မတို့ဆိုလည်းစိုင်းပုံတွေလည်းမရှိယုံတွေလည်းမရှိပါတော့အဲ့လိုမျိုးဆိုတော့ဒါစိုင်းပုံတင်ထားတဲ့ယုံရှိတယ်ဆိုလို့ရှိရင်အဲ့ဒီယုံတွေတောင်းပြီးတောင်းလို့ရတယ်ဟိုတော့ပေါ့တော်တော်များကလည်းဒီမှာဖန်ဆီးတဲ့ခါကျတော့ဒီမြေမြောင်တဲ့နေရာတစ်ခုပေါ့နော်ဟိုဖန်ဆီးရှိတဲ့နေရာတစ်ခုကိုရှောင်သွားကြတယ်အဲကျွန်မအနေနဲ့ဖြည့်ပြောရမယ်ဆိုလို့ရှင်တော့ကိုချုပ်ပေါက်ခံရတယ်ကိုချုပ်ပေါက်ခံရတယ်ဆိုရင်တော့ဒါတုံ့ပြန်မှုလို့ရယ်ဟိုမတရားလုံးချုပ်လိုက်တယ်ချုပ်ခံရတဲ့ကဘာမှမပြောဘူးဆိုရင်တော့ချုပ်လိုက်တဲ့ကသူ့မှန်တယ်လို့ထင်တာပေါ့ပေါ်လေလေပြောရတယ်ဒီလိုချုပ်လို့ရတယ်လို့ထင်တာလေ
ပြဿနာတွေပိုရှိုထွေးကုန်မှာကြောက်ရလို့အလုပ်သမားတွေဟာလုပ်ငန်းခွင်တွေကမတရားမှုတွေကိုတိုင်တာတန်းတာတွေမလုပ်ရဲကြပါဘူး။ဒါပေမဲ့တချို့ကတော့အဲ့ဒီအတွက်တိုက်ပွဲဝင်နေကြတာတွေရှိပါတယ်။ဦးတောင်ဟန်တယောက်သူမန်နေဂျာလုပ်နေတဲ့ဆက်ယုံကနေဖေဖော်ဝါရီလကထုတ်ခံခဲ့ရပါတယ်။အလုပ်တွေအချိန်မီပြီးမြောက်အောင်မလုပ်နိုင်လို့ဆိုပြီးသူနဲ့နောက်အလုပ်သမား19ယောက်ကိုအလုပ်ထုတ်လိုက်တာပါ။ဒါပေမဲ့တခြားသူတွေကညှိနှိုင်းဆွေးနွေးတာတွေပြီးတဲ့နောက်မှာပြန်ပြေးလဲသွားခဲ့ပါတယ်။ဦးတောင်ဟန်တယောက်ပဲမပြေးလဲခဲ့တာပါ။အသက်64နှစ်ရှိနေပြီဖြစ်တဲ့သူအတွက်ဆက်ယုံဘက်ကလုပ်သက်အများကြီးအတွက်အကျိုးခံစား권ကိုမပေးချင်တာလို့သူကယုံကြည်ပါတယ်။ကုမ္ပဏီမှာသူ့လုပ်သက်က9နှစ်ရှိနေပါပြီ။ဥပဒေအရဆိုရင်သူရော့ကျေး350ကျော်ရရှိရမှာပါ။အဲ့ဒီငွေကြေးသူ့ကိုမပေးခဲ့ပါဘူး။မြို့နယ်နဲ့တိုင်းအလုပ်သမားယုံတွေနဲ့အလုပ်သမားခုံသမားတွေကိုတိုင်ကြားခဲ့ပါတယ်။အဲ့ဒီမှာအရေးနည်းပြန်တော့အလုပ်သမားဝင်ကြီးဌာနအထက်ကိုသူစာရေးတိုင်ခဲ့တာပါ
။ဒီပြောတင်လာတော့ဒီပြောဝင်ရဲ့ဒီပြောနေပြီးတော့ မြန်ကုန်မှာရှိတဲ့တိုင်းအောင်ကိုပြန်လွှဲလိုက်တော့ဦးအိုက်တိုင်းအောင်သွားတယ်အဲ့မှာညှို့မှုပေါ့တိုင်းဦးစီးမှုပေါ့အဲ့လူအပြင်ဆင်းလာတော့အဲ့ဒီမြန်ကုန်ကအစိတ်ရအောင်တောင်းပြီးမယ်လေနောက်၅ရက်တောင်းပြီးမယ်လေခဏလက်ခံပါအဲ့ဆိုဆရာကျွန်တော်အမှန်တမ်းဖြစ်ပြောင်းပြောင်းလက်မခံနိုင်ဘူးမျက်နှာဒီကတရားစွဲရင်ဥပဒေတရားစွဲရင်ဆိုပြီးတော့စာထုတ်ပြလိုက်တယ်
အဲ့ဒီနောက် STUM ပေးစီညီညွတ်သောသမဂ္ဂများအဖွဲ့ချုပ်မြန်မာကဝင်ရောက်ကူညီပေးခဲ့ပြီးပက်စီနဲ့ပတ်သက်တဲ့ online campaign တွေပြုလုပ်တာတွေကူညီပေးခဲ့တယ်လို့ဦးတောင်ဟန်ကဆိုပါတယ်သူ့အမှုကရင်ဆိုင်နေရစေပါအလုံသမားတွေဘက်ကတရားမျှတမှုရဖို့ဆိုတာအာဏာသိမ်းပြီးနောက်မှာပိုခက်ခဲလာတယ်လို့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်အလုပ်ရှင်တဲ့အလုပ်သမားကြားအငင်းပွားမှုတချို့ကတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်ခုံသမားရိကောင်စီစီရောက်သွားပါဗျ။အဲ့ဒီမှာအလုပ်ရှင်အလုပ်သမားနဲ့အစိုးရကိုယ်စားလှယ်၅ဦးစီပါဝင်တာပါ။အလုပ်ရှင်ကိုယ်စားလှယ်တွေကစစ်အုပ်စုချပီးတဲ့ကိုယ်စားလှယ်တွေနဲ့တဖက်တည်းဖြစ်တယ်လို့အလုပ်သမားအရေးတက်ကြွသူတွေကပြောပါဗျ။ဒါကြောင့်အလုပ်သမားတွေကတုံးမဲနမဲနဲ့ရှုံးမိတာဖြစ်နေပါဗျ။ကောင်စီကိုကြော်နိုင်မဲ့နည်းလမ်းလည်းမရှိတော့ဘူးလို့မမျိုးမျိုးအေးကပြောပါဗျ။
2008အခြေခံဥပဒေမှာနိုင်ငံသားတဦးရဲ့အခွင့်အရေးရနိုင်ငံသားတယောက်ကပဲတရားရုံးတစ်ခုခုကနေချမှတ်တဲ့အမိန့်ကိုမကျင့်နိုင်ဘူးဆိုလို့ရှိရင်အဲနေပြီးတော့တရားရုံးတရားလွတ်တော်ချုပ်တရားရုံးချုပ်ပေါ့နော်အဲ့မှာဒီစာချုပ်တော်တက်ခွင့်ရှိတယ်စာချုပ်တော်ကိုရောက်လို့တရားမျှတမှုရမယ်မရဘူးလေဒါဆုံးဖြတ်လို့တော့မရဘူးပေါ့နော်ဒါပေမဲ့နောက်တက်ဖို့စာချုပ်တော်ရှိနေတဲ့ခါကျတော့ဒီဟာမကျင့်နိုင်ဘူးဆိုရင်နောက်တစ်ခုတက်လို့ရတယ်ဆိုတာမျှော်လင့်လို့ရတယ်အာဏာသိမ်းထားတဲ့ကာလမှာတော့အဲ့ဒီအခွင့်အရေးကအဲ့ဒါဟိုကရှက်တယ်ပေါ့
နော်နောက်ထပ်စင်ခုံမှုတစ်ခုကလာစာပါကုံစင်းလုံးဘလောက်တက်တဲ့လာစာတွေကတက်မလာပါဘူးအရင်ကတနေ့စာလောအခါကစားဖို့တောက်ဖို့လောက်ငှားပေမဲ့အခုကတော့မရတော့ပါဘူးအလုပ်သမားတွေဟာကုကယ်ရမယ့်ဖြစ်နေရပါပြီအလုပ်လေတစ်ခုမပြုတ်ဖို့အတွက်ဖိအားပေးပြီးအချိန်ပိုခိုင်းခိုင်းအချိန်ကန်လာစာထက်ရှော့ပေးပေးလုပ်နေကြရတာပါပဲတချို့အလုပ်သမားတွေကလုပ်ငန်းခွင်မတည်ကြမှုတွေရှိနေလို့စက်ရုံတစ်ခုကနေနောက်တစ်ခုကိုပြောင်းနေကြရပါဗျ။အဲ့ဒီအခါမှာသူတို့လုံသက်ခန်းစားခွင့်တွေမရှိတော့ဘဲတစ်ခါပြောင်းနိုင်အတိတ်ကပြန်ပြန်စနေရတာပါ။နေစီလာစီနဲ့ကလေးမွေးရတော့မဲ့မကြည်ကြည်ဝင်လို့အလုပ်သမားတွေက
မိုးပြင်းအောင်လို့ရှိနေတယ်ကျွန်မပြန်ပြီးတော့လှုပ်ဆောင်မယ်။အမခေါ်တာခေါ်တာတို့အကြောင်းပေါ့နော်လှုပ်ဆောင်
မယ်။ဝေးပြီးရင်ကျွန်မပြန်ပြီးတော့အလုပ်ဆောင်မယ်။မခေါ်တာခေါ်တာကတော့တို့အကြောင်းပေါ့။ရတဲ့အလုပ်ကတော့ရှောက်ရမှာပဲ။အဲ့ဒါမှမရဘူးဆိုရင်တော့ရန်ကုန်မှာနေထိုင်ရတီဖို့ကမလွယ်ဘူးတော့ဘူးဆိုတော့ ARD တိုင်းဘက်ကအမျိုးရေစီကိုပြောင်းရွှေ့နေထိုင်ဖို့စဉ်းစားထားတယ်။ကျမအနေနဲ့ကမပြောင်းချင်ဘူးဆိုပေမဲ့လည်းမတတ်နိုင်ဘူး။ကံတရားပေါ့
။တစ်ဖက်မှာတော့ဦးတောင်ဟန်တယောက်ဟာသူ့အခွင့်အရေးအတွက်သာမကပဲတခြားအလုပ်သမားတွေအတွက်ခွန်အားပေးနိုင်ဖို့ဆက်လက်တိုက်ပွဲဝင်နေစေပါ။ဦ
းထင်တာတော့သူတို့လုံးဝရတော့လုံးကြပဲ။လူ့သမားကြီးကမွေကြီးရတာနဲ့ဘာတည်းမပေးဘူး။ဆိုတော့ပြမှန်လားနဲ့အမှန်တရားဖြစ်တာနဲ့လုံးဝမှမကြည့်ရမရဘူးပြောမယ်ဆိုတော့အကုန်လုံးအဲ့တော့အလုံသမားတွေစိတ်တက်ပြီးလည်းပြပြားနေတာကိုစိတ်ကြီးမကမ်းမြင်ဖြစ်နေကြတာပေါ့နော်အလုံသမားတွေကအဲ့လိုမျိုးဖြစ်စိတ်တိုင်းကြီးရတယ်မလို့ပြပြားပြီးတော့အဲ့ဒါပဲမဲ့ကဲစင်ခုမှလူရှိဖြစ်နေတာပေါ့ကွာဥလုံးရာလူကြီးပဲဆက်တော့အဲ့လိုဖြစ်နေအောင်ကြီးကသူ့ဆိုတော့ချက်တော့ခါခါတော့အမှန်တရားဖြစ်တဲ့အတွက်ကြောင့်မလို့ဒီခုခံစားခွင့်ရကျင်တာပေါ့နော်အဲ့တော့ကျွန်တော်ကတော့မှန်မှန်တန်တန်လေးကျွန်တော်နဲ့ဥလီတိုင်းကျွန်တော်ဖြစ်စီကျင်တာပေါ့နော်ကျွန်တော်ကအောင်မြင်သွားရင်နောက်လူငယ်ကြီးလည်းအဲ့လိုမခံတော့ဘူးပေါ့နော်ကျွန်တော်ကသာအဲ့လိုမအောင်မြင်အောင်နောက်ကြီးလည်းနီးလာဖြစ်အောင်ပို့ပြီးတော့ကြောက်တက်လာမယ်ပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းနေမယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးတန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒိုးတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်တို့အတန်အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့တို့အတန်စီစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာစီစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီခရီးဟာစစ်မှတ်ဘာတခြားမရှိလမ်းကြောင်းပေါ်ကိုရောက်နေပြီလားဘယ်လိုကင်တွယ်ဖြည့်ရှင်းသင့်ကြသလဲဆိုတာတွေကိုမြန်မာလက်ရှိအခြေအနေပထမပိုင်းအနေနဲ့ပြီးခဲ့တဲ့သတင်းဘက်ကဆွေးနွေးတင်ပြခဲ့ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီတိုက်ပွဲဟာဘယ်ဘက်ကမှမနိုင်နိုင်ပဲဘောကန်ဒေသလိုနိုင်ငံပြုတ်ကွဲသွားနိုင်တယ်ဆိုတဲ့ကောက်ချက်ပေါ်မှာ American ကဒီ Carlton College ကနိုင်ငံကရေးရနယ်နိုင်ငံရေးသိပ္ပံပါမောက္ခဦးထွန်းမြင့်နဲ့မြမလက်ရှိအခြေအနေဒုတိယပိုင်းဖြစ်တဲ့ဥတ္တမောင်သံကဆွေးနွေးမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဒီ secondary ရနေပြီးတော့ tertiary level ခေါင်းဆောင်တွေနားလည်ဖို့လုပ်တယ်သူတို့နားလည်မှသူတို့ရဲ့ boss ကိုသူတို့ကတက်ပြီးတော့ပြောသွားမှာဖြစ်တယ်အဲ့တော့အဲ့လောက်လောက်ထိမရှိဘူးမလုပ်ထားဘူးဆိုတော့ဒါအဲမေကအတိတဲ့အတိုင်းပဲခုကျွန်တော်ပြောတဲ့ရေဘူးရကျွန်တော်ခုနပထမပိုင်းဆွေးနွေးသွားတဲ့အတိုင်းပဲသူကချသွားမှာဖြစ်တယ
်ဟုတ်ဒါပေမဲ့ဒီ American Top Line ရဲ့အကဲဖြတ်ချက်အရဆိုလို့ရှိရင်တော့စစ်အောင်နိုင်ရေးကိုနှစ်ဖက်စလုံးကတွားကြပြီပဲလို့ဘဘက်ကမှနောက်ခေါက်ကြအောင်နိုင်ပွဲမရှိဘူးဆိုတဲ့အကဲဖြတ်ချက်လည်းရှိနေတယ်လို့အန်ဒရူးဆက်ရဲ့ဩစတြေးလျပညာရှင်မြမအရေးကျွမ်းကျင်သူအန်ဒရူးဆက်ရဲ့ဒါဆောင်းပါးတစ်စောင်မှာကျွန်တော်တို့ဖတ်လိုက်ရပါတယ်အဲ့ဒီလိုအကဲဖြတ်ချက်ရှိနေရင်ဘူပေါင်းရှိပေမဲ့ရောအမေရိကန်ရဲ့အနောက်နိုင်ငံတွေကလှုပ်ရှားလာပါမလား
CIA က firepower ဘက်ကနေကြည့်ပြီးတော့သုံးသပ်သွားခြင်းဖြစ်ပါတယ်လို့ကျွန်တော်တို့မြင်တယ်အဲ့တော့ fire power နဲ့ဒီစစ်ကိုကြီးပဲစစ်ကို fire power ကြီးပဲသုံးပြီးတော့နိုင်တာမဟုတ်ဘူးကမ္ဘာကျွန်တော်တို့ဒီ revolution တွေရယ်ကမ္ဘာစစ်တွေကိုကျွန်တော်တို့သုံးသပ်လေ့လာတဲ့ IR scholar တွေပေါ့ကျွန်တော်တို့ပေါ့အချင်းနဲ့နိုင်ငံကသိပ္ပံတွေကိုသင်နေတဲ့ကျွန်တော်တို့ဒီ scholar တွေအနေနဲ့လေ့လာထားတဲ့အခါမှာ 3-1 ratio formula ဆိုတာရှိတယ်အဲ့တော့ 3-1 ratio ကကျွန်တော်နှစ်ပိုင်းခွဲပြီးသုံးအောင်သုံးတာရှိတယ်3-1ကတခုကဒီ battle level စစ်ပွဲဒီစစ်ပွဲလေးရဲ့ level မှာကဒီ defense လုပ်တဲ့လူထက် attack လုပ်တဲ့လူက3ပုံတာရမယ်ဆိုတဲ့အမြင်ဒါလူအင်အားစစ်အင်အား fire power ရနောက်တစ်ခုကဒီမဟာဗျူဟာစစ်ကိုချပြီးတော့စစ်ကြီးတွေကိုဗမာစကဘာစစ်လို့ဒုတိယကဘာစစ်ခု Russia နဲ့ Ukraine စစ်လိုမျိုးချပြီးတော့ကြည့်မယ်ဆိုရှင်3ပုံတစ်ပုံဆိုတဲ့ formula ရှိအဲ့ဒါဘာလဲဆိုရှင်ကျွန်တော်တို့3ပုံတစ်ပုံ ratio နဲ့ကြည့်မယ်ဆိုရှင်ပထမတစ်ပုံကဘာလဲဆိုလို့ရှိရင်အဲ3ပုံဘက်ကပထမတစ်ပုံကဘာလဲဆိုလို့ရှိရင်ပြည်သူလူထုနဲ့ဒီလူလူဆိုတာကအဲ့ဒေသန္တရမှာရှိတဲ့ပြည်သူလူလူအဲ့ဒီနိုင်ငံမှာရှိတဲ့ပြည်သူလူလူပြီးရင်ကမ္ဘာရဲ့ပြည်သူလူလူပေါ့ဗျာအဲ့ဒီပြည်သူလူလူရဲ့ထောက်ခံမှုအင်အားကဘယ်လောက်ရှိသလဲတာတဲ့ဘက်ကနိုင်မယ်ဆိုတော့ဒါကျွန်တော်တို့ဒီ international relation အပြည်ပြည်ဆိုင်ရာဒီဆက်ဆံရေးတွေကိုလေ့လာထားတဲ့စစ်တွေကိုလေ့လာထားတဲ့အဲဟိုကသုံးပုံတစ်ပုံရပြောလို့ရှိရင်အဲ့ဒီပုံအဲ့ဒါတစ်ပုံဒုတိယတစ်ပုံကဘာလဲဆိုလို့ရှိရင်ခုနသတင်းချက်လက်ဒီခုန intelligence ချက်လက်ပေါ့ပြောလို့ရှိရင်အဲ့ဒီသတင်းချက်လက်ရဲ့အရည်သွေးပေါ့အဲ့ဒီရဲ့မှန်ကန်မှုအဲ့ဒီရဲ့precise ဖြစ်မှုကဘယ်လောက်ရှိသလဲအရည်သွေးအဲ့ဒီကောင်ကဒုတိယပုံတတိယပုံကဘာလဲဆိုရှင်ခုနကကျွန်တော်တို့ဒီ planning ပေါ့ war planning ပေါ့သို့မဟုတ် strategy ပေါ့ knee view တွေပေါ့မဟာ view ကnee view တွေပေါ့စစ်နဲ့ပတ်သက်တဲ့ view တွေကိုဆွဲတဲ့ဟာကဘယ်လောက်ကောင်းတယ်လဲမကောင်းလဲကွာတတိယပုံအဲ့တော့အဲ့ဒီ3ပုံကဟိုဘက်ပုံနဲ့ကြည့်ရမှာကဘာလဲဆိုရင် firepower ဆိုတော့ကြီးစံဘလောက်ရှိတယ်လဲလက်နက်ပစ္စည်းရှိလေရင်ပစ္စည်းလဲတန်းပစ္စည်းလဲစစ်သားပင်ရောက်လဲအဲ့ဒါပေါ့ဗျာအဲ့တော့ CIA ရဲ့ analysis ကကျွန်တော်ထင်တာက fire power ကိုကြည့်ပြီးတော့သူကသုံးသပ်သွားခြင်းဖြစ်နိုင်တယ်နောက်တစ်ခုက Andrew Seth ကိုယ်တိုင်ကလည်းသူလေ့လာထားတဲ့ပညာရပ်ကလည်း fire power တွေကိုလေ့လာတဲ့စာတမ်းတွေကိုသူရေးထားတာအများကြီးဖြစ်တယ်အထူးသဖြင့်မြန်မာနိုင်ငံရဲ့တပ်မတော်နဲ့ပတ်သက်လို့ရေးတာတွေမှာသူရေးတဲ့ဥပမာကဒီမြန်မာတပ်မတော်မှာရှိတဲ့ equipment တွေ manpower တွေ fire power ပဲသူခြုံပြောရင်တော့ fire power ပြောလုံနိုင်စွာအပေါ့အဲ့ဒီအောက်ပဲကြည့်ပြီးတော့သူသုံးတတ်ထားတယ်ကျွန်တော်စာတမ်းတွေထွက်ထားတာများတယ်။ तू ကအဲ့ဒီရှူတော့ကနေကြည့်တဲ့ပုံစံဖြစ်လိမ့်မယ်လို့ကျွန်တော်တို့သုံးသပ်မိတယ်။ကြည့်ရဲ့အဲ့ဒီဘက်ကရှူတော့နဲ့ကြည့်ရဆိုလို့ရှိရင်သူ့ရဲ့သုံးသပ်မှုကအမတန်မြန်မာနိုင်ငံရဲ့2021နောက်ပိုင်းဖြစ်နေတဲ့စီးရေးနိုင်ငံရေးကိစ္စတွေအလုံးနဲ့လွဲချော်နေတဲ့ပုံစံရှိတယ်။ဘာကြောင့်ပြောရလဲဆိုရင်လွဲချော်တယ်ဆိုလို့ရှိရင်ကျွန်တော်တို့ခု PDF တွေ ERO တွေခုန NUG ရဲ့ MOD တွေတွဲပြီးတော့လုတ်ထားတဲ့28လတော်တော်မှာဒီလောက်လောက်ဒီ38 ranking ဖြစ်တဲ့မြန်မာဒီကမ္ဘာမှာ38 ranking ဖြစ်တဲ့တပ်မတော်ကိုစစ်တပ်ကိုလူထောက်ရမလားမလောက်ဒီလုတ်ထားတဲ့အင်အား28လောက်တော့ထမလုတ်ထားတာတနိုင်ငံလုံးအနေထားရကျန်တဲ့ EAO တွေကခုလက်ရှိမှာဆွေးနွေးနေစေဖြစ်တယ်သူတို့တွေမပါသေးဘူးအဲ့တော့အဲ့ဒါကိုကြည့်ပြီးပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘယ်လိုပြောမလဲ exercise လုတ်တဲ့အနေထားလောက်မရှိသေးတဲ့ PDF နဲ့ဒီ EAO တွေနဲ့ဒီ NUG ရဲ့လုံနိုင်စွာအင်အားပေါ့နော်ကျွန်တော်ပြောလုံနိုင်စွာအင်အားဆိုပြည်သူ့ရဲ့ထောက်ခံမှုရောခုနနောက်ကနေလိုက်လာနိုင်တဲ့အင်အားတွေရောအဲ့တော့ PDF နံပါတ်တွေကိုဒီ manpower ကိုကျွန်တော်တို့ကြည့်တဲ့ခါမှာနောက်ဆုံး report တွေရဆိုလို့ရှိရင်6သိန်းကျော်ပြီလို့ကျွန်တော်တို့တွေ့ရတယ်6သိန်းကျော်ဆိုတာခုနပြောတဲ့ကချင်းမှာရှိတဲ့ PDF စကိုင်းမကွေးမန္တလေးပြည်ရင်ကရင်နီတနင်္သာရီစသဖြင့်ပေါ့ဒီလောက်ပဲနံပါတ်ရှိသေးတယ်ဒါအကျန်တဲ့ EAO နံပါတ်တွေပါသေးတယ်အဲ့တော့အကုန်လုံးပေါင်းပြီးတာ General number the Colonel Bong and Solution, Sadari Colon, PDF, Colon, EO Colon, Boundless Solution, EVA Bowen, Alawa Bowen, Colombia, and New Nuclear Boundless Solution, Tamado, Machine, the Shipping, Domogani, the Danger Job, Tamatari number there, the Nilangala, Chile, the Seda Uya Chile Solution. At Elomio GP of the Chadonza Messolution, the Neutralan Ye Sika, Shane Hoa, Romia Mabido, Ale, Madame Yamari, at Tarashi. At all. Now, some biologists know the Lidong Sanya, Leonard in a lane, BDF, machine logo, biologist. At all, any time I see the look in order, don't look yawale.
Okay. Pamina, Yama, a year good. Don't that jarry, Kaba. Paul Candida Lumia, you go to Amalas with a don't that chatty sheet. Daga, see the bone and a dynamic say the boy, a sinner, Lushi, Dada, a chow, you need a body. ညီတိုင်းတယ်လို့ကျွန်တော်တို့ဒါစဉ်းစားလို့ရနိုင်တယ်။ဘာကြောင့်လဲဆိုရင်မာအဖြစ်ကချင်းကတိုက်လာပြီဆိုပါတော့ကချင်းပြည်နယ်နယ်မြေကိုရောက်လာပြီဆိုရင်ဒါကချင်းရဲ့အဖွဲ့အစည်းတဲမှာကတိကျလွတ်လပ်တဲ့နိုင်ငံချင်းညာဘူးဆိုတဲ့နိုင်ငံရေး dynamics
နော်နိုင်ငံတကာအတုံးညာနိုင်မဲ့ dynamics တွေကိုထပ်တွင်းစဉ်းစားရင်ဘယ်လိုနည်းနဲ့မြန်မာအခြေအနေကိုချဉ်းကပ်တာကောင်းမယ်လို့ထင်တယ်။စောစောကဟိုထုံးပြန်ပြောတဲ့ဆရာပြောသွားတဲ့ဒီကျွန်တော်တို့ ဘယ်လိုလဲဘာကနိုက်ဇေးရှင်းဖြစ်နိုင်သလားဆိုတော့အယူအဆနဲ့ကြည့်ပြီးတော့သုံးသပ်မှုတွေကမြန်မာနိုင်ငံရဲ့သမိုင်းနဲ့သူတို့ဘာကန်ဒေတာမှာဖြစ်ခဲ့တဲ့သမိုင်းနဲ့ကွဲကြပြီးတော့နားလည်မှုနဲ့လွဲတာတွေပါလိမ့်မယ်နောက်တစ်ခုကဒီတရုတ်ရဲ့ဥက္ကမတန်ထောက်ပြတော့လဲတရုတ်ရဲ့အခမ်းအနားရေးကြည့်တယ်အဲ့ဒီမျိုးကတရုတ်အနေနဲ့မြန်မာနိုင်ငံမှာဘာကနိုက်ဇေးရှင်းဖြစ်စေချင်တော
ရှင်းရှင်းလင်းလင်းနဲ့အနောက်ကိုလက်တက်တဲ့ပြောတာအရှေ့ကိုလက်တက်တဲ့ပြောတာအလဲ
လက်တည်းပြောထားပြီးတော့ရှင်းလင်းတဲ့ဘဝတာရှိတယ်ဆိုလို့ရှိရင်အခုနဥရမောင်တန်းမေးတဲ့မေးခွန်းရဲ့အဖြေတွေကသူ့ဘာသာသူအလိုလျောက်ပေါ်လာပါလိမ့်မယ်ဆိုတဲ့အကြောင်းကျွန်တော်စန့်ကြည့်လို့ရတယ်ဆွဲကြည့်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကြီ
းဟုတ်ကဲ့ခင်ဗျာ
အခုဆွေးနွေးတင်ပြသွားသူကတော့အမေရိကန်နိုင်ငံ Carlton College ကနိုင်ငံရေးသိပ္ပံပေါ်ပေါက်ခါဆရာဦးထွန်းမြင့်ဖြစ်ပါတယ်ကျွန်တော်တပောင်တန်းပါ
ဒီမိုကရေစီလူခွင့်ရဲ့ခေပြန်ကဘာအစည်းအဝေးကိုဦးတမောင်တန်းကအစည်းအဝေးတင်ဆက်ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အာဆနိုင်ငံရဲ့အစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလာတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကနေ2023ခုနှစ်ဇွန်လ18ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုအစည်းအဝေးဒုတိယပိုင်းဖြစ်နေဆက်ပြီးတင်ဆက်ပေးမယ်အထဲမှာတော့အာရှနိုင်ငံ၏လျှာစီးပွားသတင်းများနဲ့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီထဲကမှအရင်ဆုံးတော့အာရှနိုင်ငံ၏အစည်းအဝေးကိုထုတ်လွှင့်ပေးမှာပါတင်မာမှုတွေရှိနေချိန်မှာပဲအမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်နိုင်ငံကိုသွားရောက်နေပြီဖြစ်ပါတယ်ဒါ့အပြင်တရုတ်ကြီးပွားထောက်လှမ်းရေးကိစ္စနဲ့အမေရိကန်နျူကလ িয়ার လောင်စာ3ရင်းကုန်သင်္ဘောတောင်ကိုရီးယားကိုရောက်ရှိသွားတဲ့အကြောင်းတွေကတော့ဒီတစ်ပတ်အာရှနိုင်ငံ၏အစည်းအဝေးမှာကုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီနေ့အမေရိကန်အကြာတင်းမာမှုတွေရှိနေချိန်မှာပဲအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်ပြည်ကိုတနင်္ဂနွေနေ့မှာသွားရောက်မှာဖြစ်ပါတယ်။သူ့ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေတော့အခုလိုပြောဆိုခဲ့ပါတယ်
။ Intense competition requires sustained diplomacy to ensure that competition does not veer into confrontation.
အပြင်းအထန်ပြိုင်ဆိုင်မှုတွေရှိနေချိန်မှာဒီပြိုင်ဆိုင်မှုကနေထိတ်တဲရင်ဆိုင်မှုဒါမှမဟုတ်ပဋိပက္ခအသွင်ကိုရောက်ရှိမသွားဖို့ခိုင်မာတဲ့တန်တမန်ဆက်ဆံရေးလိုအပ်ပါတယ်ဒီအချက်ဟာအခုတွားရောက်မဲ့ခီးစဉ်ရဲ့အဓိကရည်ရွယ်ချက်ဖြစ်ပါတယ
်ဒီခီးစဉ်မှာရည်ရွယ်ချက်3ခုရှိပါတယ်ပထမတစ်ချက်ကတော့အခက်အခဲနဲ့ပြဿနာတွေကိုဆွေးနွေးဖြေရှင်းနိုင်ဖို့အတွက်ကောင်းမွန်တဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်လှစ်ထားနိုင်ဖို့နဲ့နိုင်ငံအကြပြိုင်ဆိုင်မှုတွေကိုစနစ်တကျဖြစ်အောင်စီမံဖို့ဖြစ်ပါတယ်ဒုတိယတစ်ချက်ကတော့အမေရိကန်ရဲ့တံပိုးတွေနဲ့အကျိုးစီးပွားတွေအတွက်ပြောဆိုဆွေးနွေးမှာဖြစ်ပါတယ်ဒေသဆိုင်ရာကိစ္စတွေနဲ့နိုင်ငံတကာကိစ္စရပ်တွေအပါအဝင်အမေရိကန်ရဲ့စိုးရိမ်ပူပန်မှုတွေကိုဆွေးနွေးမှာဖြစ်ပါတယ်တတိယတစ်ချက်ကတော့ရာသီဥတုပြောင်းလဲမှုနိုင်ငံတကာအစီးပွားရေးလုပ်ငန်းဆိုင်ရာတည်ငြိမ်မှုစတာတွေအပါအဝင်နိုင်ငံတကာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်နိုင်မဲ့အခွင့်အလမ်းတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာတရုတ်ပြည်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကသွားဖို့စီစဉ်ခဲ့ပေမဲ့တရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းကိစ္စကြောင့်ရွှေ့ဆိုင်းထားခဲ့တာပါအဲ့ဒီနောက်တရုတ်နဲ့အမေရိကန်အကြားထိုင်ဝမ်ကိစ္စတောင်တရုတ်ပင်လယ်ပြင်အရေးနဲ့ရုရှားယူကရိန်းကိစ္စတွေကြောင့်ပြင်းထန်မှုတွေထပ်မံပေါ်ပေါက်ခဲ့ပါတယ်ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုအဓိကစံတန်ဖိုးတွေထားတဲ့အမေရိကန်နိုင်ငံဟာတိုင်ဆိုင်မှုကိုတရားဝင်ခွင့်ပြုသလိုတိုးတက်မှုအတွက်လည်းညီလန်းတစ်ခုဖြစ်လက်ခံထားပါတယ်။ဒါကြောင့်လဲတရုတ်နဲ့လွတ်လပ်စွာတိုင်ဆိုင်လိုပြီးပဋိပက္ခမဖြစ်ရေးဆိုတာကိုအမေရိကန်ဘက်ကပြောဆိုနေတာဖြစ်ပါတယ်။ဒီနေရာမှာဆက်သွယ်ဆွေးနွေးစကားပြောဖို့ဟာအဓိကဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလုံခြုံရေးဆိုင်ရာကိစ္စအတွက်ကာကွယ်ရေးဝန်ကြီးတွေဆွေးနွေးဖို့အမေရိကန်ဘက်ကကမ်းလှမ်းခဲ့တာကိုတရုတ်ကလက်မခံခဲ့ပါဘူး။အခုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့ခရီးစဉ်ဟာလဲတစုံတရာအကျိုးသက်ရောက်မှုရှိနိုင်ပေမဲ့ Leshi Dima Nire Chi Nidigo, Pianle Pinamaro, Hope Pulu, Tonga Dari Leshi Barin. Bigger Ingani Gardio Ningajai Winji Chingane, American Ningajai Winjido, Telephone as such as Gabio Gazin. American Nine, Tioya Pirin Yego, Wayo Super Dari, Jatambone, Liza Mugu Piatabo, Tio Ningajai Winjiga Piosuke Barin. Akulu Chimabe, American Ningajai Winji, Anthony Blinken Ha, Tio B. Kizim Dime, Japan Lu, Pigger at Nelaniga. Tioye Juba Taulan Yeke Sago, Piosuke Barem. Tioha, Natans Goku Nikrega Sabi, Juba Ma, Taulan Ye Sinego, Domian Losan Niget Elu Piosu Barem.
In fact, based on the information we have, the PRC conducted an upgrade of its intelligence collection facilities in Cuba in 2019.
Tioha, Kaba Nan, CA and Artu Chem Mudigo, Taupan Mudigo, Losan Nira, Twinia Bare. Taulan is a cani two chet pisaunida le pawin bare. Eri temba, juba nangan le pawin bare. Sonoro yashi tare the deni ya, the yoha, juba mashire, tu yet taulan ye lunganigo, natasa goku nikrega tama, simian losan nigabarello. American nangan jai win cheap linking at Renza shilling bema piosu keraba. Juba got the yo taulan is a kango pigger a yabanga, American the den tanariga topo piosu gebe me. American Indurone Sitana Joduga Ninsu Geba Dire. Edina Mama Nanganyai Winjiga Akulu Josu Geraba Akulu Chinimabe, Miao Korea, Si, Chinchang Muriko Kanyare, Dong Korea Go, American Nuclear Lanza, Dong Jingo Timbo, USS Michigan Ha, Taujaniga Sayo Tawane, Miao Korea Ha, Mizandone, Sambia Santa Nibi, Nuclear Lenin, Chinchang Muri Shinide, Atue. တောင်ကိုရီးယားကကာကွယ်ရေးဆိုင်ရာတုံ့ပြန်မှုအမေရိကန်နဲ့နှနိုင်ငံသဘောတူညီချက်တရားကိုပြုလုပ်ခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အရရင်းငုံသင်္ဘောအပါအဝင်အမေရိကန်အစစ်မြေစစ်သင်္ဘောတွေဟာတောင်ကိုရီးယားကိုပုံမှန်တွားရောက်မှာဖြစ်ပါတယ်။USS Michigan ရင်းငုံသင်္ဘောဟာကမ္ဘာပေါ်မှာအကြီးဆုံးရင်းငုံသင်္ဘောဖြစ်ပြီးမိုင်1500ကျော်ဝေးကိုပစ်ခတ်နိုင်တဲ့
ကျောက်ကိုရီးယားကတော့ပြီးခဲ့တဲ့ကြာတာပြင်းနစ်ကပဲဖဲထင်းတဲ့မစ်ဇိုင်းဒုံနှလုံးသက်မှန်စမ်းတပ်ပစ်ခတ်ခဲ့ကြောင်းဒီဘက်အာရှနိုင်ငံရဲ့အစီအစဉ်ပါတင်ပြလိုက်ပါမယ်။အာရှနိုင်ငံရဲ့စီစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ အခုရပိုင်းအတွင်းမှာမြန်မာကော်ဖီစီမံကိန်းအောင်မြင်စေဖို့အတွက်ကော်ဖီဆိုင်ပြူးရေးမှာအခွန်လျှော့ပေးရေးစီးစစ်လှုပ်ဆောင်ပေးဖို့မြန်မာနိုင်ငံကော်ဖီအသင်းကတောင်းဆိုလိုက်ပါတယ်။ဒီလိုသတင်းတွေပြင်တပတ်အတွင်းလျှော့ထွက်ကုန်တီးနံတွေဈေးတက်ကြပါတယ်ဖြစ်သွားခဲ့ပါသလဲ။လျှော့စီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
Minglava, Lea Siva the Dina Sizengani to Suvare, Lea Saviuichi Chitunya Shuina Chemni Javazisha. Did better Lea Siva the Dinuigo, Kuchachone to Chama Miss Begatin Sepe Dwavame.
Dear Binway, Yamanang and Lea Saibune Siva Ganaga, take day out at the Dinima, Pirima Zia Shinier Dua, New Dijon, Piba de Mu Jonella is read the Dine Sajamari. ဟေဥတီကြောင့်ပြည်ပတင်မှုမှုနေပါသွားတယ်လို့ဟေဥတီကုံတွေကပြောပါတယ်။လက်ရှိတင်ဖို့နေတဲ့ပြည်ပနိုင်ငံတွေကပြည်ရင်းလောင်ဈေးများရှိတဲ့အတွက်အရင်ကပြည်ပတင်ဖို့ပုံမှန်လာရွယ်ရွယ်ကုံတွေပါဝေယူမှုဇနတာကြတယ်လို့အေအာဗီတိုင်းဒေသကြီးညောင်နှုံးမြို့နယ်ကဟေဥတီကုံတွေတကူကဆိုပါတယ်။လက်ရှိပြည်ရင်းဈေးကမှာဟေဥတီကြောင့်အောင်စားတပိတ္တာကို 1000 ကျပ်တိပေါင်းစည်းရှိနေပြီးဒေသတစ်ခုနဲ့တစ်ခုဈေးနှုန်းနှိမ့်ငယ်ကွာဟနိုင်ပါတယ်။ပြီးခဲ့တဲ့နှစ်ကာလတူဈေးနှုန်းနဲ့နှိုင်းယှဉ်ဈေးကျနေပေမဲ့စိုက်ပျိုးချိန်ကဓာတ်မြေဩဇာတွင်းအားစုဈေးနှုန်းတွေအနည်းငယ်ပြန်ကျဆင်းခဲ့တာကြောင့်တောင်သူတွေအတွက်တော့တွက်ချိတ်ကြိုက်တယ်လို့မကွေးတိုင်းဒေသကြီးကငရုတ်စိုက်တောင်သူကိုဝင်းနိုင်ကပြောပါတယ်။ပြည်တွင်းထွက်ငရုတ်သည့်အဆိ ာဖြစ်ပါတယ
်။ Coffee site ယူတင်ပို့မှုနဲ့ပတ်သက်တဲ့အခွင့်အရေးရှုံးမှုတွေပြုလုပ်ပေးဖို့တောင်းဆိုထားပါတယ်။မြမ Coffee စီမံကိန်းအောင်မြင်စေဖို့အတွက် coffee site yuyima, a con shop ye season low sound webo, nyamanang coffee a tenga town so like bare. Let the lomaro, nyama coffee go, American, Uropane, Asha di daga, nanga bounsoli nangango, belay ye jound in a second way ye land jound we got to say, a sister a con base on the tempo young chani jara pipare. Japan, the yo, Saudi Arabia, ne, UAE, Irogaro, Nyama coffee, tin, twin, mood, twinkle, con, gau, can, jambo, don't ya, yan, can, no, tamma, beat, happy, a con, kill, quick, beat, harelo, Nyamanang, coffee, a day, a po, in the Uga, so, are. Deshima, kaba, coffee, pian, lemu, ya, Nyama coffee, go, time, at the yo, beka, away, line, iraja, tang, do, re, zigang, ya, shi, nebi, pin, re, maro, coffee, lechen, ne, ba, ne, ware. Yamanangema, Nese, coffee tan chait town lot twishy be, Jimpa zigwego, tan chang out on lot timbu nirava. Leshi Jimpa zigwema, a two down wing coffee sit the dango, candola, kunatangaya wunji ziyashi be, Bongman zigwewing coffee in Yuzagaro, the dango, American dollar, don't hongani lead hongaya japa zishinivare.
ทอบดีตันเซยงอัลโตวาลามาซาเดนเลบานัยบูปิ้นเซนနေပါတယ်ရှမ်းပြည်နယ်တောင်ပိုင်းဟိုဘုံမြို့နယ်မှာတည်ဆောက်နေတဲ့ทอบดีตันเซยงทุกูเดเซยงကိုအခုနေ့အော်တိုဘာလမှာစတင်လေပတ်နိုင်မှုပြင်ဆင်နေတယ်လို့မြန်မာနိုင်ငံทอบดีစိုက်ပျိုးထုတ်လုပ်တင်မှုရောင်းချတင်ပြတင်ဟာပြောပါတယ်အဲ့ဒီเซยงကိုဒေသခံတောင်သူစုဖွဲ့နေทอบดีအတင်းလို့ပူးပေါင်းတည်ဆောက်ကြပြီးเซยงလေပတ်နိုင်မှုတက်စင်မဲ့စပ်
จองเตรียมจะทาเลยลูกสู่บาลิ
ไอ้ยังว่าชอบไปอีกอย่างไอ้จัดดีเว้ยกูไปจังสักทีสี่เข้ามาเจอเนาะชิคกี้พายจะต้องเอาตัวทักลงมาเข้าตัวเราบอกว่าเราที่ที่เขาบอกเราเข้าเรื่องมันเสียแล้วแต่ที่เราจองดูเรื่องที่กองที่ใช้ของเขามาโอ้เออแต่เดี๋ยวเส้นที่เราจะจองดูทีนี้อันนี้ดีเนาะเซลาบายก็ตัวใหญ่ที่สามาตัว6ลาบายตัวนี้อย่างนี้มันจะมาเล่น
ဆဲယုံလေပတ်နိုင်ရင်ရှမ်းပြည်နယ်အတွင်းကထောပတ်တီစိုက်တောင်သူတွေလုပ်ငန်းရှင်တွေအပြင်အခြားဒေသကလက်လန်းမိတဲ့ထောပတ်စိုက်တောင်သူတွေကိုပါဝန်ဆောင်မှုပေးနိုင်အောင်ပေးသွားမယ်လို့ဆိုပါတယ်ပြည်ပကမြန်မာနိုင်ငံကလည်းနှစ်စဉ်ထောပတ်တီတန်ချိန်3000လောက်တင်ပို့နေပြီးတန်းစဉ်ထုတ်ပို့တဲ့ဆဲယုံလေပတ်နိုင်တော့ထောပတ်တီတန်ချိန်9000လောက်ထိပုံမထုတ်လို့တင်ပို့နိုင်ဖို့တောင်သူတွေနဲ့ကုန်တွေကမျှော်မှန်းထားကြပါတယ
်ကျွန်မတို့တစ်ချက်ပေါ့နော်ကျွန်တော်တို့ရဲ့ဒီExploring on our Cindy Wire, but for the TV, come on, it's on the network. Yeah, so this is the check out of, say, you see a good time, and you have to know. That's the other check out of, oh, Zipu Yawa, you say, you see a good one.
လက်တော်မှာတော့ပြည်တွင်းထွက်ထောပတ်ဒီဒီကိုထိုင်းနိုင်ငံကလင်းဆက်လမ်းကြောင်းကနေတရားမဝင်တင်မှုနေရတာကြောင့်ဈေးကွက်ခိုင်မှမရှိဘူးဈေးနှိမ်ခံရမှုတွေလည်းရှိနေတာကြောင့်တရားဝင်တင်မှုခွင့်ပေးဖို့ကုန်တယ်တွေကတောင်းဆိုနေကြပါတယ
်အခုစပီးဆိုလာခုနှစ်ရက်ကနေ73ရက်နေ့ထိဈေးကွက်တွင်အသက်ကြာနေပြီဖြစ်သွားတယ်လေယာထွက်ကုန်တည်နေစဉ်တွေကိုပြောပြပေးချင်ပါတယ်ပြပအဝဲပုံမှန်ရှိနေပြီးဈေးကွက်ထဲကုန်ရှာပါလာတဲ့ကျပ်သူကြီးကအသက်ဘက်ကိုဥတီနေရကနေအခုတပတ်မှာတော့ဈေးနှဲငယ်ပြေးအေးလာပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာဇွန်လ23ရက်နေ့ပေါက်ဈေးအနေနဲ့မုံရွာကျပ်သူကြီးတပိတ်တာကို1900ကနေ2100ကျပ်။ဆိပ်ဖြူကတပိတ်တာကို1900ကနေ2150ကျပ်။ရွှေဘူကျပ်သူကတပိတ်တာကို1900ကနေ2350ကျပ်။ပခုတ်ကူကတပိတ်တာကို1900ကနေ2200ကျပ်ပေါင်ဈေးရှိပြီးတပိတ်တာကို100ကနေ200ကျပ်အကြာဈေးပြန်ကျဆင်းလာပါတယ်လက်လီဈေးကွက်မှာတော့ဇွန်လ14ရက်နေ့မှာကျပ်သူကြီးအလုံးကြီးတပိတ်တာကို3000ကျပ်ပေါင်ဈေးရှိနေပါတယ်အခုနေ့ကစိုက်အီကရော့ချခဲ့လို့အထွက်နေခဲ့သလိုယာတီဥတုဖြက်လို့အပြက်စီးတွေလည်းများခဲ့တာကြောင့်ရန်ကုန်ဈေးကွက်ထဲကုန်ဝင်နေရင်ဈေးပြန်တက်လာနိုင်တယ်လို့ကုန်တည်တချို့ကသုံးသပ်ထားကြပါတယ
်အခုတစ်ပတ်ပဲမျိုးဈေးကွက်မှာပြည်တွင်းအသုံးပြုမှုများတဲ့ကလပ်ဘေးဈေးကတော့စံချိန်ချင်းဈေးဆက်ကောင်းနေပါတယ်လောင်လိုက်ရောင်းသမားရဲ့လက်ဝယ်မှာပဲလက်ကျန်ရှိနေပြီးရောင်းလို့အထက် Weluaga, Miani Apilo, Sanjinde, Semi Nidalu Gondariga, Suvare, Mandalay Gondi Daima, Zola Satogene Pauzia, Calabe Puji V2, Tony went to Ego, Nothing Conatong Tonong Jet, Calabe Puji V7, the Ego, Nothing Conatong Tonong Jagani, Nothing Conatong Arang Jet, Calabe Taiwan to Ego, Nothing Chodongani, Nothing Chodong Tonong Jesse Bobby, Calabe, Nidu Nanga, Nothing Conatong Tong Jagani, Nothing Conatong Tong Jaja, Pauzi Shinivari. Sola Kuniani Pauzine Nashi, Calabe Puji Vijuga, the Ego, Naranja, Calabe Puji Visevanga, the Ego Contonja, Calabe Taiwanga, the Ego, Chitong Jane, Calabe Nainu Nanga, the Ego, the Town to Town Jesse, the Padre Atidi, Simi de la Valle.
Betty Zigaro, a digger will let you that the young yet will miss the long Nevalu, Zisa Taipian Jasin Nevare. Mandalay Gondi Daima, Sola Satongyen ni Pauzeya, Betty Zay and Ya Tong Ting with the Ego, a nice hoop at the Yunga Tong Gani, and yet don't put the Kunatong Jeshibi, because it's Zong Kuniani, Sequa Pauzi Nashi, the Betty, the Ego, Jet Tong Gani, the Town of Tongaya Jetty, Tian Jasin Dwakebare. A cooked and set beat hearted Dina Zinoniga, a chain at Yap Yale Murishi Nivaration.
လေယာစီးပွားသတင်းများအစီအစဉ်ကိုဖော်မတ်စ်တိုင်းမီဒီယာကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဥတုရာသီနဲ့နာဂတ်ကပါအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကမ္ဘာလူမှုအတိုင်းဝိုင်းရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့တာယာဝါပြောရေးဟာယာစီဥတုပြောင်းလဲရေးနဲ့ထိန်းပြောင်းလဲရေးထိန်းချုပ်နိုင်တဲ့အပေါ်မှာအများကြီးမူတည်နေပြီလို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်
ရာသီဥတုပြောင်းလဲမှုကလူမှုဘဝပေါ်ဘယ်အတိုင်းအတာထိချိန်ချောက်နေပြီလဲဆိုတာကိုအလေးထားဆွေးနွေးသွားခဲ့ကြပါတယ်ဥတုရာသီနဲ့နာဂတ်ကပါအစီအစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာပတိပခတာစီရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုနဲ့ငြိမ်းချမ်းရေးတည်မြဲဖို့ထိန်းသိမ်းဆောင်တဲ့ကုလသမဂ္ဂရဲ့လုပ်ငန်းစဉ်တွေဟာကမ္ဘာမှာဥတုရာသီဖောက်ပြန်မှုရဲ့တရားမှုတွေရှိလာနေပ Santos ga lu da rai yin sai ni ya de taba ba pawun chin ne udu ya di phaw pyan mu ma pu paung swa mu a ne ne a paw a ma lu a mya phin ni da ba kula tamaga lo nyoe kaung si ye phun ji mya a sin si we pwa ma tu ga akhu lo tin pya taw ba de
we are at a moment in history where the world is at risk of dividing into blocks
Tigini Gabaha, Chanaru Alung Yin Sanyade, Mamiolene Saint Komurigo, Puba, Pishame, Sa, Tago Anane, and Abjan San Muri, Loni Zabarem. Yadi Udu Pianle, Pobia Mugo, Puba, Sanya Mumaloyan, or Alung Piasi, Song Shong Jaya Balime.
Kuratamalo, you eat up her, that's where Taya Powening at the Chumaro, Tita Rinting Yete, Tabawa Bidan, Kisarima Paw and Kuni Nija Bale. CM Dinamaka, Uduyadi Pianle Mutangova, a teacher, Yin Sainiare, Kulatamaka, a poem, such out Nangarega, Gunangama, Kulatamaka, Ninja Yetapo, Nita Sweet Havare, Jadi Udune, the Bawa, Bidan, Joan, and Jipumia Bido, Jama, Dandu, Nimiamu, Anere Bomudibi, Central Africa Republic, Congo, Sudan, Afghanistan, Somalia, Mali, Hedine, Yimin Sare, Nangarima, Kulatamaka, Ninja Yetapo, Nita Sweet Haraba, Jadi Udu Pianglemu, Ninja Yene, Lunoe, Saya Nilakama, Gula Tamagaye, Ninja Ye, Season Hana, Peace Operation Department, Achigega Kulu Timpia Tawale.
Military engineers in South Sudan are diverted to dealing with the floods and building of dikes on a full time basis so that they can.
Down Sudan and Gula Tamagaye, Sea Engineer, Tapuri, Suyen, Yeji Shan Hurima, Bawen, Archie Niaware. တာတမန်နေတိဆောက်တဲ့နေရာမှာအချိန်ပြည့်ကူညီနေရပါတယ်။ဒါမှပဲစစ်ဘေးဒုက္ခသည်စခန်းတွေကုလဆစ်စခန်းတွေအဓိကလန်ဒရာတွေနဲ့လေရင်တီးလန်းတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။နှစ်တိနဲ့ချီပြည်တွင်းဆစ်ဖြစ်နေတဲ့ဆိုမာလီယာမှာဆိုရင်လဲစစ်ပွဲတံကိုအစိုးရကရောလူမှုအတိုင်းဝိုင်းကပါလူလဲရင်ဆိုင်နေရတဲ့အပြင်နှစ်ပေါင်း၄၀အတွင်းအစိုးရဆုံးဖြစ်တဲ့လက်ရှိမိုးခေါင်ရေရှ
ဒီကနေ့ကဘာဟာကျွန်တော်တို့အားလုံးရင်ဆိုင်နေရတဲ့မမျှော်လင့်တဲ့စိန်ခေါ်မှုတွေကိုပြည်သူ့ဘူးကျင်းနေမြင့်တက်လာတဲ့ဂျာကတဲမုံနိုင်နေကြောက်သွားရေးလာရေးခက်ခဲနေရပါတယ်။ဆရာတိဦးသူဖောက်ပြန်မှုတန်းနဲ့အတော်လေးရင်ဆိုင်နေရတဲ့စီးရဲနှောင်းပါတဲ့အတိုင်းမျိုးတွေအတွက်ကုလသမဂ္ဂကငွေကြေးထောက်ပံ့ပေးမဲ့လုပ်ငန်းရှင်တွေရိုးရှင်းအောင်လုပ်ပေးဖို့လိုအပ်တယ်လို့လည်းပညာရှင်တ Palong Indang or Retake Debido, Abu Chain Midalare Dole, Tabawa Pawinchin, Tika, Jesse Lani Abi, Tabawa Bidan Rene, Sana Yekane, Ye Yenbiba, Shaba Laraba, Akulo, Soa Lara Yadi Udu, Chain Nimune, the Hasa Raja Anglo, Taitan Uzape, Pisamajabole, Dina Shinega, Jambu Gavare, Udu Yadi Sanya, America, and two Kozle, John, Gerigale, Nila Kama Kulu, Dimpia, Gerawa.
There's no room for debate on the science here. The crisis is growing. It's undermining our collective peace and security. And without
ဒီနေရာမှာယာတိဥဒုနဲ့ဆိုင်တဲ့တိတ်တန့်ပညာရပ်တွေကိုမေကွန်းထုတ်နေစရာအကြောင်းမရှိပါဘူး။အခြေအနေတွေပိုပြီးဆိုးလာနေတဲ့အတွက်ငြင်းငြင်းနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအားနည်းသွားစေပါတယ်။ကုလသမဂ္ဂရဲ့ခိုင်မာတဲ့ဆောင်ချက်တွေမပါဘဲနဲ့ဘယ်တိုင်းပြည်တစ်ခုကမှယာတိဥဒုဖောက်ပြန်မှုတန်ကိုရင်းမဆိုင်နိုင်ကြပါဘူး။နောက်ပြီးဒီကိစ္စမှာလှုပ်တင်လှ ချုံငုံပြောရရင်တော့ကျွန်တော်တို့ရဲ့နေစဉ်လူမှုဘဝတွေအပေါ်ဆက်ပြီးချင်းချောင်းနေမှာဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံခြားရေးဝန်ကြီးလီဗီယာလီယူကတော့ကုလသမဂ္ဂရဲ့2030ပြည်နယ်ရည်မှန်ချက်တွေထဲမှာဥတုရတဲ့အရေးကိုလက်ရှိမှာရောအနာဂတ်ရည်မှန်ချက်ထဲမှာပါထည့်သွင်းရလိမ့်မယ်လို့အကြံပြုပါတယ်။ဥဒုယာတိနဲ့ဆက်ဆက်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်မှာပါတည်ရောက်မှုရှိလာနေတဲ့အတွက်ဒါကိုပေါ့ပေါ့တန်တန်သဘောမထားဘဲနဲ့အရေးတကြီးဆောင်ရွက်ဖို့လိုနေပြီလို့လည်းထောက်ပြပါဗျ။ကျွန်လ23ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးများအဆင့်အစည်းအဝေးမှာပဲအာရဗ်စောဘများပြည်ထောင်စု UAE ရဲ့တဘာဝပတ်ဝန်းကျင်နဲ့ဥဒုယာတိရဲ့ယာဝန်ကြီးမာရီယမ်မိုဟာမက်ဆာဟစ်အမ်ဟီရီကလည်းကုလသမဂ္ဂဟာယာတိဥဒုပြောင်းလဲမှုလိုမျိုးရှုပ်ထွေးလာတဲ့စနစ်မျိုးနဲ့သမိုင်းတစ်လျှောက်တခါမှမကြုံဘူးလို့ပြောပါတယ်။ကမ္ဘာပုံနှိပ်မှုအကျိုးဆက်အဖြစ်ခက်စိတ်ပေါ်ပေါက်လာတဲ့တဘာဝဘေးဒဏ်တွေပိုးပြီးတော့ပြင်းထန်လာတဲ့အတွက်လည်းအဖွဲ့အစည်းတစ်ခုအစိုးရတရက်အနေနဲ့တူတဲတုံ့ပြန်နိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအချိန်အဟုန်မြင့်လာတဲ့ဥတုရာသီပြောင်းလဲမှုဟာရှုံးနေတဲ့ပြိုင်ပွဲတစ်ခုလိုဖြစ်လာပေမဲ့လည်းသူ့ကိုနိုင်ခြေရှိနေပါသေးတယ်လို့ပြောဆိုထားတာဖြစ်ပါတယ်။ကျမနင်္ဂလာပါ။
ဥရုယာဒီနဲ့နာဂတ်ကဘာအစီအစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမက်ခင်ဖြူတွေကတလဲချင်းညာပေးမှာဖြစ်ပါတယ်ဗျာ
အနည်းငယ်မှကျင်းပမယ်မြမရေးအလို့သဘောဆွေးနွေးပွဲကိုမြမစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးတက်ရောက်ဖို့ဖိတ်ကြားထားတယ်ဆိုတာသိရလို့စိတ်ပြက်ရတယ်လို့ဒီစည်းဝေးကိုဖျက်သိမ်းပေးဖို့ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ကတောင်းဆိုလိုက်ပါတယ်မြမရေးပြဿနာကိုဖြေရှင်းရမှာမြမတိုင်းရင်းသားပြည်သူတစ်ရက်လုံးကိုကူစားပြုတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေပါဝင်ဖို့လိုအပ်တဲ့အကြောင်းအတိအကျထောက်ပြထားပြီးတော့စစ်ကောင်စီကိုဖိတ်ကြားတာကတော့မြမပြည်သူတွေရဲ့ဆန္ဒကိုမျက်ကွယ်ပြုပြီးလူမှုကိုရရက်ဆက်ဆက်ဖိနှိပ်နေတဲ့အကြမ်းဖက်ဆဲအုပ်စုကိုအတိမတ်ပြုရာရောက်တယ်လို့ NUG နိုင်ငံခြားရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ကန့်ကွက်လိုက်တာပါဒီလား15ရက်နေ့ဒီလဒီမနေ့ပြန်16ရက်နေ့19ရက်နေ့2ရက်မှာဒီထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်နေတဲ့မြမရေးအလွတ်တဘောဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးဆိုပြီးတော့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကလည်းပြောဆိုထားပါတယ်ရှင်မြမနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာအကောင်းမြင်ဖို့ခက်တယ်လို့အမေရိကန်နဲ့စင်ကာပူနိုင်ငံတွေကပြောကြားလိုက်ပါတယ်ဝါရှင်တန်မြို့တော်ကိုလာရောက်တဲ့စင်ကာပူနိုင်ငံသားရေးဝန်ကြီး Vivian Balakrishnan နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken တို့ဇွန်လ16ရက်မနေ့ကတွေ့ဆုံကြတဲ့အချိန်မှာအခုလိုပြောကြားခဲ့တာပါမြန်မာနိုင်ငံဘယ်တော့ပြောင်းလဲချမ်းပါလဲဆိုတာအကြီးမားဆုံးမေးခွန်းဖြစ်နေတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကအမေရိကန်နိုင်ငံသားရေးဝန်ကြီးကိုပြောခဲ့ပြီးတော့သူ့အနေနဲ့ကတော့အဆိုးဖက်ပဲမြင်တယ်လို့ပူတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအလားတူအမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းစင်ကာပူနိုင်ငံသားရေးဝန်ကြီးနဲ့အတူတသက်ဘောတဲ့ဖြစ်တဲ့အကြောင်းနဲ့အထူးသဖြင့်ဒီအကောင်းမြင်လို့မရဘူးဆိုတဲ့အချက်ကိုသူလည်းလက်ခံတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ရှင်မြန်မာနဲ့နယ်စပ်ထိုင်းနိုင်ငံချင်းမိုင်ခရိုင်ထဲမှာစစ်ကြွာစည်းကြရီတည်ဆောင်လာတဲ့မြန်မာနယ်ဦးကိုဖမ်းဆီးမိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဇွန်လ15ရက်နေ့ကထိုင်းနဲ့မြန်မာနယ်စပ်ကနေထိုင်းနိုင်ငံတဲကိုဝင်လာတဲ့မသိင်္ဂါဘွေရလူ3ယောက်ကိုနယ်ကြားဆောင်တပ်တွေကတာဝန်ရှိသူတွေကတွေ့တဲ့အတွက်စစ်ဆေးတဲ့အချိန်မှာစစ်ကြွာစည်းပြ3သိန်းကျော်နဲ့နှစ်ဦးကိုဖမ်းမိခဲ့တာလို့နယ်မြေခံတူရဲချုပ်ကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမက်ခင်ဖြူတွေချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Charles Demock နဲ့ TN1 တို့ဖြစ်ပါတယ်။ View American တိုင်းရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 လိုင်းတိုမီတာ 3251 နဲ့လိုင်းလမီတာ 190 တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။Thank you.
This program has come to you from the Voice of America, Washington.